ဒီမှာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားတဲ့ဖျားသုံးစုနယ်စပ်ကိုအခုနောက်ဆုံးရဲအကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဖျားသုံးစုနယ်စပ်မှာဝင်ထွက်သွားလာမှုတွေကိုထိုင်းနိုင်ငံကစတင်မလ၊နှစ်ပတ်တစ်ချိန်တက်တန်းတိုးနေရတာကနေအခုနော သူနောက်ထပ်ပြန်ပြီးတော့တက်တန်းထပ်ပြီးတော့တခြားထူးခြားတဲ့ဟာဖြစ်တယ်ဆိုရင်ဒီထပ်ပြောင်းမှာပေါ့နော်ဟိုလောဆယ်ကျတော့သူကဟိုနှစ်ပတ်စီနှစ်ပတ်စီမတော်တော့ဘဲနဲ့အခုနိုဝင်ဘာ16ရက်နေ့ကနေစပြီးတော့လောဆယ်အခမ်းအနားမရှိပိတ်ထားလိုက်ပြီလောက်တာမျိုးပေါ့မနေ့ကပဲတက်တန်းထပ်တော့ကပိတ်တဲ့ရက်ကိုကျတော့ဘယ်လောက်ချက်ချပိတ်မယ်ဆိုတော့အဲ့ထဲမှာထည့်ပြီးမပြောထားဘူးပေါ့နော်အဓိကအဲ့နီးစက်တဲ့ဗမာပဲအချမ်းဘုရားသခင်ဆက်စာရှင်အဲ့ဒီပဲအချမ်းမှာယောဂတွေဖြစ်နေတဲ့ဟာများတဲ့ကြောင့်သူတို့ကူးမဆုလို့ပေါ့မယ်အဲ့ဒါကိုတက်တန်းထပ်တော့
ဟုတ်ကဲ့
အခုဆိုလို့ရှိရင်ဒါဟိုအရှိသွားပြီပေါ့လေ့ကျင့်ဖြစ်သွားပြီပေါ့စက်တင်ဘာလရက်တိုးတာလေ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်များလာရကထိုင်းနိုင်ငံကဖျားသုံးစုအပါအဝင်နေဆက်ဒေသတွေမှာအဝင်ထွက်နဲ့သွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်ပြီးလုံခြုံရေးကိုလည်းတွန်းမြင့်ထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေမှာအရေးပါတဲ့နေဆက်ဝင်ထွက်မှုတွေကိုတော့အကန့်အသတ်နဲ့ခွင့်ပြုထားတာပါ။ဖျားသုံးစုနေဆက်ကိုလည်းအခုအခါရက်အကန့်အသတ်မရှိဘဲပိတ်လိုက်ပေမဲ့အခြေခံစားသောက်ကုန်တွေတင်ပို့ဝင်ကိုတော့တစ်လ၄ချိန်ခွင့်ပြုထားတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဟိုနေ့စဉ်ဟိုပေါ့မရှိမဖြစ်ပေါ့လိုအပ်တဲ့အော်နေမီကန်လူလူတွေအတွက်လိုအပ်တဲ့အဲ့ဒီဖတ်တော့ကုန်တွေအားမျိုးတွေပေါ့နော်ဘယ်လိုကုန်လဲကိုယ့်ရဲ့တချို့တောင်းတန်းစားစရာတောက်စရာတို့ဘာလို့ဒါမျိုးတွေပေါ့အဲ့ဒီအရေးပေါ့လိုအပ်တဲ့ပစ္စည်းမျိုးတွေအဲ့ဒါမျိုးတွေဆိုလို့ရှိရင်တော့ဟိုကုန်တွေခွင့်ပြုထားတယ်ဟိုတည်လို့ပို့လို့ရတယ်
ဒီထဲမှာအရက်နဲ့ဆက်လက်ကိုတော့ခွင့်မပြုပါဘူး။ဖျားသုံးသူနယ်ဇက်ကိတ်ဟာကကြနာပူရီခရိုင်စံခရပူရီမြို့နယ်မှာရှိပြီးနှစ်နိုင်ငံကုန်သွယ်မှုကနှစ်စဉ်ထိုင်းဘတ်ငွေတန်ပေါင်း 9,000 ကျော်လောက်ရှိပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ 3,800 ကျော်ရှိခဲ့တဲ့ထိုင်းနိုင်ငံမှာရောဂါကူးစက်မှုတွေရော့ကျလာတာကြောင့်ကန့်သတ်မှုတွေ short ပေါက်ပေးခဲ့ပေမဲ့မြန်မာနိုင်ငံမှာတော့သေဆုံးသူ 1,600 လောက်နဲ့ကူးစက်သူ 9,000 ကျော်လောက်ရှိလာနေချိန်မှာထိုင်းနိုင်ငံအပါအဝင်အင်းနီနာချင်းနိုင်ငံတွေကယောဂကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။